တင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်သူအေဒင်ကော်မတီအုပ်စုရဲ့ဥက္ကဋ္ဌဦးချစ်ခိုင်ကိုအာဂရီလိုက်စားမှုဆွဲချက်နဲ့အရေးယူဆောင်ရွက်နေတယ်လို့မြန်မာစစ်ကောင်စီကပြောပါတယ်။ပြည်ထောင်စုဝန်ကြီးဟောင်းနေဖြစ်ကြတဲ့ဦးအောင်ဝင်းဦးဝင်းခိုင်တပ်ထုရင်းဝန်ကြီးဌာနဦးဆောင်ညွှန်ကြားမှုတို့နဲ့အတူအေဒင်ကော်မတီအုပ်စုဥက္ကဋ္ဌဦးချစ်ခိုင်ကိုအာဂရီလိုက်စားမှုဆွဲချက်နဲ့အရေးယူဖို့ဆောင်ရွက်နေတယ်လို့မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်။သူနဲ့အတူသားဖြစ်သူအေဒင်ကုမ္ပဏီရဲ့စီမံခန့်ခွဲမှုမန်နေဂျာဦးဝင်းမင်းခိုင်လည်းဖမ်းဆီးအရေးယူခံရတယ်လို့သိရပါတယ်။တီကြည့်ကြောင်မီသွေးတုံဓာအပိဆက်ယုံအတွက်ကြောင်မီသွေးထုတ်လို့ရောင်းချမှုနဲ့ပတ်သက်လို့ရောလျှက်စစ်ဝန်ကြီးဌာနနဲ့စာချုပ်စာရန်ချုပ်ဆိုရမှာပါ။နိုင်ငံတော်ဝန်ကြီးထိခိုက်တာကြောင့်အဂရိလိုက်စားမှုဆွဲချက်နဲ့အရေးယူမှာဖြစ်တယ်လို့ဆိုပါတယ်။ဦးချစ်ခိုင်ကိုအဂရိလိုက်စားမှုကော်မရှင်ကစစ်ဆေးမေးမြန်းစရာရှိတယ်လို့မနေ့ကခေါ်ယူခဲ့ပြီးတဲ့နောက်ဖမ်းဆီးလိုက်တာဖြစ်ပါတယ်။ဦးချစ်ခိုင်ရဲ့အေဒင်ကုမ္ပဏီလုပ်ငန်းအုပ်စုဟာ73စီနဲ့ဓာတ်ငွေလုပ်ငန်း၊ဗန်လုပ်ငန်း၊စောက်လုပ်ရေး၊စက်ပျိုးရေးထုတ်ကုန်စတဲ့လုပ်ငန်းအများအပြားကိုဆောင်ရွက်နေတာပါ။ပြီးခဲ့တဲ့ NLD အစိုးရလက်ထက်အတွင်းကိုဗစ်ရောဂါကာကွယ်တိုက်ဖျက်ရေးစီမံကိန်းတွေမှာထဲထဲဝင်ဝင်ကူညီခဲ့တဲ့လုပ်ငန်းရှင်တဦးဖြစ်ပါတယ်။ NLD အစိုးရခေါင်းဆောင်တွေနဲ့ဆက်ဆံရေးပြည်ပြတဲ့လုပ်ငန်းရှင်တဦးလည်းဖြစ်ပါတယ်။ဦးချစ်ခိုင်ဟာ1988ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း NLD စတင်ဖွဲ့စည်းစဉ်မှာအင်းစင်မျိုးနဲ့ NLD ခေါင်းဆောင်တဦးအနေနဲ့ပါဝင်ခဲ့ဘူးသလိုအဲ့ဒီကာလစစ်အစိုးရရဲ့ယာယီဖမ်းဆီးထိန်းသိမ်းမှုလည်းခံခဲ့ရပူပါတယ်။နောက်ပိုင်းစစ်အစိုးရလက်ထက်မှာတော့စီးပွားရေးလုပ်ငန်းတွေကျပြန့်လာပြီးထင်ရှားတဲ့လုပ်ငန်းရှင်တဦးဖြစ်လာတာပါပြီးခဲ့တဲ့မလာတုန်းကလည်းတခြားထင်ရှားတဲ့လုပ်ငန်းရှင်ဈေးကဘာကုမ္ပဏီအကြီးအကဲဥခင်ရွှေနဲ့တားဖြစ်သူတို့ကိုစစ်ကောင်စီကခေါ်ယူထိန်းသိမ်းခဲ့ပါတယ်ပြီးခဲ့တဲ့နစ်ဆန်စစ်တပ်ကအာဏာသိမ်းချိန်မှာလည်းလုပ်ငန်းရှင်တဦးဖြစ်သူစေပိုင်ကုမ္ပဏီအကြီးအကဲဥမောင်ဝိတ်ကိုဖမ်းဆီးခဲ့ပြီးဒေါံဆန်းစုကြည်ကိုဆွဲဆိုတဲ့အာဂရီလိုက်စားမှုတပ်တွေအဖြစ်တင်သွင်းထားပါတယ်စစ်ကောင်စီဟာအာဏာသိမ်းပြီးတဲ့နောက်လုပ်ငန်းရှင်အတော်များများကိုခေါ်ယူစစ်ဆေးမေးမြန်းတာတွေရှိခဲ့တယ်လို့သိရပါတယ်အရင် NLD အစိုးရလက်ထက်တာဝန်ရှိသူတွေအများအပြားကိုဖမ်းဆီးထားပြီးအဂတိလိုက်စားမှုတွေနဲ့ဆွဲချက်တင်အရေးယူတာတွေဇက်တိုက်ဆောင်ရွက်နေပါတယ်ခင်ဗျာ